ထိုင်းနိုင်ငံမှာတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးတဦးအချင်းထောင်အတွင်းအစာငတ်ခံဆန္ဒပြပြီးတေဆုံခဲ့တာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးသွားမယ်အကြောင်းထိုင်းဝန်ကြီးချုပ်စစ်သားတာဗီစင်ကဒီကနေ့ဗိုလ်ထုနေ့မှာပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ကတေဆုံသူမိသားစုထံဝန်ထမ်းကြောင့်စကားပြောကြားခဲ့ပြီးဒီလိုအဖြစ်မျိုးဘယ်မိသားစုမှလိုလားမှာမဟုတ်ကြောင်းပြောပါတယ်။အသက်28နှစ်အရွယ်ဘုံလို့ခေါ်တဲ့နတ်တီပွန်စနေစံခုံတေဆုံးခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့ပတ်သက်လို့လည်းလူအများကြားအကြီးအကျယ်အငင်းခုံပြောဆိုမှုတွေဆွေးနွေးစရာတွေဖြစ်လာတာပါအင်္ဂါနေ့ညနေပိုင်းတော့ကဘန်ကောက်မြို့ရဲ့ရာဇဝမှုဆိုင်ရာတရားရုံးအပြင်မှာလူ80လောက်စုဝေးပြီးတေဆုံးသူနတ်တီပွန်းကိုဂုဏ်ပြုခဲ့ကြပါတယ်နတ်တီပွန်းဟာတော်ဝင်မိသားစုနဲ့ပတ်သက်လို့လူထုအမြင်စစ်တမ်းကောက်ယူရမှာအများပြည်သူတွားလာရနေရတယ်မှာစစ်တမ်းကောက်ယူခဲ့တာကြောင့်ဆိုပြီးသူ့ကိုတော်ဝင်မိသားစုကိုအကြီးညိုပြည့်စုံမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလာကသူ့ကိုအာမခံပြန်ရုပ်သိမ်းပြီးတဲ့နောက်နတ်တီပွန်းအချင်းထောင်ထွင်းအစာငတ်ခံဆန္ဒပြခဲ့တာဖြစ်ပါတယ်အပြိလ၄ရက်နေ့မှာသူဟာအစာပြန်ဆစားခဲ့တယ်လို့အချင်းထောင်ကထုတ်ပြန်ပါတယ်ဒါပေမဲ့လို့သူဟာဆက်ပြီးအစာငတ်ခံဆန္ဒပြနေတော့မယ်လို့ထိုင်းလူ့အခွင့်အရေးရှိနေအဖွဲ့တွေကအပြိလ25ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ